ယူကရိန်းမှာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုရုရှားကနေတိုင်းလိုကျူးလွန်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဗိုလ်တူနေ့မှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးလည်းတက်ရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာမစ္စတာအန်တိုနီဘလင်ကန်ကပြောကြားလိုက်တာပါ။ဒီချိန်မှာပဲအရှိလဲပိုင်းအမေရိကန်လေတပ်တမှုကလည်းအီရန်နဲ့ရုရှားကြားဒရုန်းနည်းပညာမျှဝေပူးပေါင်းကြတာကစိုးရိမ်စရာဖြစ်လာတယ်လို့ပြောကြားလိုက်ပါတယ်။ရုရှားကအီရန်ဒရုန်းတွေကိုယူကရိန်းမှာအသုံးပြုခဲ့တဲ့သတင်းချက်လက်တွေကိုအီရန်ကပြန်လည်ရရှိနိုင်ပြီးဒါတွေကိုစီးရီးယားအတွက်ပိုပြီးတိုက်စွမ်းရည်တက်လာအောင်အသုံးချနိုင်တယ်လို့အဘူဒါဘီမှာဒုတိယဗိုလ်ချုပ်ကြီးအလက်ဆစ်ဂရင်းကီဝစ်ကပြောကြားသွားခဲ့တာဖြစ်ပါတယ်။အီရန်ကရုရှားကိုယူကရိန်းမှာသုံးဖို့ဒရုန်းတွေပို့ပေးနေတယ်ဆိုတဲ့အမေရိကန်ရဲ့ဆွဆွဲပြောဆိုချက်တွေကိုတော့အီရန်ကညှင်းဆို့ထားတာပါ။ဒါပေမဲ့အီရန်ရုရှားပူးပေါင်းဆောင်ရွက်ပြီးဒရုန်းနည်းပညာပိုကောင်းလာတဲ့အကျိုးဆက်တွေကိုစီးရီးယားမှာတူတွေ့နေရတဲ့အကြောင်းကိုလည်းအမတ်ကိုအမေရိကန်လေတပ်တမှုဒုတိယဗိုလ်ချုပ်ကြီးအလက်ဆစ်ကပြောပါတယ်။ဒါကကျွန်တော်တို့အလို့ကိုနင်းနီကကစောင့်ကြည့်နေတဲ့ကိစ္စဖြစ်ပါတယ်။အီရန်ရုရှားဆက်ဆက်အေးတိုးမြင့်လာတာဟာကျွန်တော်တို့အတွက်စီးရီးယားစတဲ့မအေးစရာဖြစ်ပါတယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးကပြောသွားခဲ့ပါတယ်။